မြန်မာနဲ့နေဆက်ထိုင်းနိုင်ငံအုံဖန်မြို့ကပွဲတစ်ခုမှာဘုံခွဲလို့လူသုံးဦးသေဆုံးပြီး48ဦးဒဏ်ရာရခဲ့ပါတယ်။ဒီဘုံခွဲမှုနဲ့ပတ်သက်လို့တန်တရာဖမ်းဆီးထားသူ2ဦးမှာ2ဦးက KNU ကရင်မျိုးသားအဖွဲ့ဝင်တခုဖြစ်တယ်ဖြစ်ပြီးကျန်တဲ့2ဦးကထိုင်းနိုင်ငံသားဖြစ်တယ်လို့ထိုင်းရဲတပ်ဖွဲ့ကထုတ်ပြောထားပါတယ်။ပောက်ချာနေကတက်ခိုင်အုံဖန်ချက်ချင်းနေဖွဲ့ရမုံဝေဖွဲ့ကျင်းပနေတဲ့ပွဲစည်းတဲ့လူအုပ်ထက်ကိုဖြစ်ထည့်ခဲ့တဲ့ဘုံပောက်ကွဲခဲ့လို့3ဦးသေဆုံးခဲ့ရတယ်လို့ထိုင်းရဲတပ်ဖွဲ့ကပြောပါတယ်။တန်တရားနဲ့ဖမ်းဆီးထားတဲ့လူငယ်နှုတ်ကိုစစ်ဆေးခဲ့ရမှာတူကကရင်အမျိုးသားအစီယုံကရင်ပြည်အဖွဲ့ဝင်ဖြစ်တယ်လို့ထိုင်းမျိုးသားရဲတပ်ဖွဲ့ဒုတိယဗိုလ်ချုပ်ကြီးအချာရော့ခရိတ်ထောင်းကပြောခဲ့တာပါခင်ဗျာ